ထိုင်းနိုင်ငံနဲ့ဇက်တဝိုက်တောင်အာဖရိကမှာတွေ့ရတဲ့ကိုရိုနာဗိုင်းရပ်စ်မျိုးဗီဇာကွဲကူးစက်တဲ့သူ3ဦးတွေ့ခဲ့တာကြောင့်နေဇက်အဝင်အထွက်တွေကိုတင်းကျပ်သွားမယ်လို့အာဏာပိုင်တွေကဒီကနေ့ပြောပါတယ်။ပြီးခဲ့တဲ့မေလ4ရက်နေ့ကမလေးရှားကနေထိုင်းကိုတရားမဝင်ဝင်ရောက်လာတဲ့သူတဦးမှဒီမျိုးဗီဇာကွဲကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကိုပထမဆုံးတွေ့ခဲ့ပါတယ်။အခုကူးစက်ထားသူ3ဦးကပြည်တွင်းမှာကူးစက်တာဖြစ်ပါတယ်။နေဇက်ဒေသတခြားစောင့်ကြည့်စစ်ဆေးဖို့လူအင်အားစစ်ဆေးရေးဂိတ်တွေနဲ့စောင့်ကြည့်စနစ်တွေကိုတိုးမြင့်ပြုလုပ်သွားမှာဖြစ်တယ်လို့တာဝန်ရှိသူတွေအနေနဲ့လည်းတရားမဝင်ရွှေ့ပြောင်းနေဇက်ဖြတ်ကျော်လာသူတွေနဲ့ပတ်သက်လို့တင်းတင်းကြပ်ကြပ်ကင်တွယ်ဖို့အစိုးရကအမိန့်ထုတ်ထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ဆောက်လုပ်ရေးလုပ်သားတွေနေထိုင်တဲ့နေရာ7ခုမှာလည်းကိုဗစ်ကူးစက်ထားတဲ့သူတွေရှိတာကြောင့်အလုသမားတွေကိုအသွားအလာတွေကန့်သတ်ပြီးတော့စောင့်ကြည့်နေပါတယ်။ဘန်ကောက်မြို့တွင်ဒီလိုအလုသမားတွေနေထိုင်တဲ့အင်အား400ကျော်မှအလုသမား6,200ကျော်လောက်ရှိပြီးတဝက်လောက်ကရွှေ့ပြောင်းအလုသမားတွေဖြစ်ပါတယ်။ဘန်ကောက်မြို့တဝိုက်ဈေးတွေနဲ့ဆက်သွယ်ရေးစင်တာတွေမှာလည်းအသွားအလာတွေကိုကန့်သတ်ထားပါတယ်။အခုထိထိုင်းနိုင်ငံမှာကိုဗစ်ကူးစက်ထားသူ 32,900 ကျော်နဲ့သေဆုံးသူက986ယောက်ရှိပါတယ်ရှင်။